ကချင်ပြည်နယ်ဖားကန့်မြို့နယ်မှာကြောက်စိမ့်လုတ်ကွက်တစ်ခုမြေပြိုကျတာကြောင့်လူ20ထက်မနည်းပျောက်ဆုံးနေပါတယ်။မြေပြိုကျတဲ့အချိန်တုန်းကလူ50ကျော်ပါသွားခဲ့ပြီးအလောင်း30လောက်ကိုပြန်ရှာတွေ့ခဲ့ပါတယ်။မြန်မာပြည်ရဲ့ကြောက်စိမ့်ထွက်ရှိရာဖားကန့်ဒေသမှာအခုလိုမကြာခဏမြေပြိုလေးရှိပြီးပြည်သူတွေမထိခိုက်အောင်တိကျတဲ့မူဝါဒချမှတ်ဖို့လိုတယ်လို့တဘာဝပတ်ဝန်းကျင်အရေးဆောင်ရွက်သူတွေကပြောပါတယ်။ရန်ကုန်ကလာတဲ့ဖားကန့်သတင်းကိုဇော်ဝင်းလိုင်ပြောပြပေးပါရှင်။
ဖားကန့်မြို့နယ်ကစိတ်မှုကျေးရွာအုပ်စုဖားပြင်ရွာအနီးမှာရှိတဲ့ YTT ခေါ်ရတနာတောင်တန်းကြောက်စိမ့်လုပ်ကွက်မှာဖေဖော်ဝါရီ28ရက်တနင်္လာနေ့ညကကဘာပြိုကျခဲ့ပါတယ်။မြေပြိုကျမှုအတွင်းလူ50ကျော်လောက်ပျောက်ဆုံးခဲ့ပြီးလောလောဆယ်အလောင်း30လောက်ကိုရှာဖွေတွေ့ခဲ့တယ်လို့ဒေသခံတူဦးက VOA ကိုအခုလိုပြောပါတယ်။အဲ
YTT တုံးမှာမနေ့အနေနဲ့9နာရီကျော်လောက်မှာမြေပြိုရအခုအဲ့ဒီ YTT ကအဲ့ဒီညမှာကတော့စစ်တုံးလုံးပုံကြီးလှုပ်လှုပ်နေရအမေပြောရခမအဲ့ရအဝင်ခမနော်တူမောင်းနာရီရောအဲပြီးလို့ရှိရင်လည်းကြည်ကျက်တို့ပါလို့ပေါ့နော်အဲ့ဒါကြီးကအစအခုလုံးရောက်50ချက်ပေါ့နော်ရောက်50ချက်ဖြစ်သွားတာကိုသိရတယ်တက်ဖုန်းမရှိပါတယ်အဲ့ဒီမှာခုလောလောဆယ်ကတော့ဦးစိတ်ကျော်လောက်တော့ပေါ်ရပြီးမှမဲ့လင်ကြောင်ဒီတင်းဆိုင်ကုန်းမှာစကြိုကြပြီ
ပိုင်ရှင်ရှိတဲ့တချို့ရုပ်အလောင်းတွေကိုတော့သက်ဆိုင်ရာပိုင်ရှင်တွေကလာရောက်ယူဆောင်သွားတယ်လို့ပြောပါတယ်ဒီပြိုကျတဲ့ဖားပြင်ရွာအနီးကတခြားဒေသခံတို့ကလည်းလူ50လောက်ပျောက်ဆုံးပြီးမနေ့ပိုင်းကအလောင်း20လောက်တူဖို့ရခဲ့ကြောင်းပြောပါတယ
်အပေါ်ကစားဝိုင်းကြီးစားနေကြက်ကြလိုက်တာတဲ့အဲဒီနေ့ကတော့သူကတည်းက50လောက်ပါသွားတယ်ပြီးကြားတယ်နောက်ကတော့20လောက်ပေါ်ထွက်လာတာလောက်ပါ
ဒီပြကြတဲ့နေရာကရှာဖွေလုပ်ငန်းမှာအပြင်ကလူတွေကိုဝန်ကွက်မပြုသလိုနာရေးကူညီမှုအကူအညီပေးသူတွေလည်းတွားခွင့်မရဘူးလို့ပြောပါတယ်။တိတ်ဆုံးပျောက်ဆုံးသူနဲ့ပြန်လည်တွေ့ရှိထားတဲ့အလောင်းစင်းရင်မေးမြန်းနိုင်ဖို့ဖားကတ်မြို့နယ်အုပ်ချုပ်ရေးမှူးရုံးနဲ့ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။ဖားကတ်မြို့နယ်အတွင်းကကြောက်ဆင်းလုပ်ကွက်တွေမှာမြေစာပုံပြကြတာတောင်ကဘာတွေပြကြတာတွေဟာမကြာခဏဖြစ်လေရှိပြီးမြေပြကြတိုင်းမှာတိတ်ဆုံးမှုတွေအနည်းနဲ့အများဆုံးလို့ဖြစ်ခဲ့ပါလေ။KDNG ခေါ်ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကုစားကြီးကတော့တက်ဆိုင်ရာအာဏာပိုင်အဖွဲ့စီးတွေအနေနဲ့လူအသက်ကိုမထိခိုက်စေတဲ့တဘာဝပတ်ဝန်းကျင်ထင်းသေးဆိုင်ရာမူဝါဒတွေချမှတ်တင်ကြောင်းပြောပါတယ
်။ဒီကိစ္စအားလည်းဒီပုံပေါ်အများဆုံးဖြစ်တဲ့အခါကျတော့ဆက်ခါတဲ့လေးလေးအားလုံးယူလို့ကျွန်တော်ဖြစ်တယ်ဒါကိုဒီတိုင်းနဲ့ကံကြိုးကြောက်ဖို့ကျတဲ့အထူးသဖြင့်မူဝါဒအတိုင်းတော့ကရန်တာတာဥပဒေအစိုးရကဘာပေါ်ဆိုသူတို့သိသိနဲ့ဒီရှိတီတန်ခိုင်ရတဲ့ရန်တာတာပုဂ္ဂိုလ်တွင်ဆဲမှုနဲ့ဆိုင်ကြီးရဲ့အကျိုးရှိတဲ့ policy ကိုဆက်ပြီးပြသတာပေါ့ဒီ
2020ခုနှစ်ဇူလိုင်လဆန်းပိုင်းကလည်းဖားကန့်မြို့နယ်ဝေခါကျေးရွာအနီးကြောက်စိမ့်လုတ်ကွက်ဟောင်းမြေပြိုကျတာကြောင့်လူနေရာလောက်တိတ်ဆုံးခဲ့ပြီးမြေပြိုကျမှုဖြစ်စဉ်တွေမှာတိတ်ဆုံးမှုအများဆုံးဖြစ်ခဲ့ပါတယ်အခုလိုကြောက်စိမ့်လုတ်ကွက်တွေမှာမြေပြိုကျမှုတွေဟာအစိုးရကတာဝန်မဲ့ကြောက်စိမ့်တူဖော်တာတွေကိုအရေးယူဖို့ပြက်ကွက်တာကြောင့်ဖြစ်တယ်လို့နိုင်ငံတကာတရားစာတလုပ်ငန်းတွေမှာအာဂရိလိုက်စားမှုအမျက်ထုတ်မှုတွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Global Witness အဖွဲ့ကထောက်ပြထားပါတယ်ခင်ဗျာ